ကျွန်တော်တို့နိုင်ငံတော်တချင်းကအတိလင်းဖော်ပြထားတာကိုတွေ့ရပါလိမ့်မယ်။တရားမြတ်တာချင်းလွတ်လပ်ချင်းနိုင်ငံသားအလုံးစိတ်နှလုံးငြိမ်းချမ်းခြင်းအခွင့်အရေးတူညီမြတ်တာပြီးဝါဒဖြူစင်တဲ့နိုင်ငံဖြစ်ချင်းဆိုတာတွေဟာပြည်ထောင်စုမြန်မာနိုင်ငံရဲ့အမွေအနှစ်အစစ်တွေပဲဖြစ်ပါတယ်။ဒီအမွေအနှစ်တွေကိုထိမ့်သိမ်းစောင့်ရှောက်နိုင်မှကမ္ဘာမကျေသေးမြန်မာပြည်ကြီးတည်ရှိနေမှာဖြစ် င်္ဂနော်ပြုရင်ပြောင်းလဲရေးမှာဘယ်လိုအခမ်းအနားကပါဝင်သင့်လဲဆိုတာကိုလူမှုကွန်ရက်ရဲ့အသင်းဖွဲ့မှာလုပ်နေတဲ့ကျွန်တော်ညီငယ်တယောက်ကမေးလာပါတယ်။ဒီတော့ကျွန်တော်ကသူ့ကိုပြန်ပြီးမေးခွန်းထုတ်ပါတယ်။လူမှုကွန်ရက်ရဲ့အသင်းကိုဘာကြောင့်ဝင်ခဲ့တာလဲ။ဘယ်တော့ကဝင်ခဲ့တာလဲ။သူ့ရဲ့အဖြေကတော့ကိုရွှေ့ရှင်းပါတယ်။ကျွန်တော်မှာပုံနေတဲ့အချိန်တွေကိုလဖိတ်ဆိုင်ထိုင်ပြီးမဖြုံးပစ်ချင်ဘူး။ကောင်းရကောင်းကြောင်တစ်ခုခုလုပ်မယ်လို့စဉ်းစားမိပြီးဒီလူမှုကွန်ရက်ရဲ့အသင်းကိုဆက်သွယ်ခဲ့တာပါလို့ဆိုပါတယ်။သူကတစ်ဆက်တည်းမှာပြောပါတယ်။အဲ့လိုအဆက်အသွယ်ရတယ်ဆိုပေမဲ့ချက်ချင်းတော့အဖွဲ့ဝင်မဖြစ်ခဲ့ပါဘူး။နောက်ကြမှာပဲယုံကြည်မှုရှိလာလို့လားတော့မသိဘူး။အခုဆိုရင်အဲ့ဒီအဖွဲ့မှာ6နှစ်ရှိပါပြီလို့ပြောပါတယ်။အဖွဲ့တစ်ဖွဲ့မှာ6နှစ်တက်တန်းဆိုတာဟာအတော်ရင့်ကျက်တဲ့ကာလတစ်ခုဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့သူပါဝင်ခဲ့တဲ့အဖွဲ့စည်းဟာလစာရတဲ့အဖွဲ့စည်းမဟုတ်ပါဘူး။ထူးခြားတဲ့အခွင့်အရေးတွေရတဲ့အဖွဲ့စည်းလည်းမဟုတ်ပါဘူး။သူ့ရဲ့ပူရှံနေတဲ့အချိန်တွေကိုပေးရပါတယ်။သူ့ရဲ့ကိုယ်ပိုင်ငွေကြေးတွေကိုလမ်းစိတ်တယ်လီဖုန်းခဖြင့်ကုန်ကြပါတယ်။ဒီအကြောင်းရင်းတွေကိုကျွန်တော်ကအစဖော်ပြီးအခုလိုမေးခွန်းထုတ်လိုက်ပြန်ပါတယ်။ညီလေးပေးရတာတွေကအတော့ကိုများတယ်ကွာညီလေးဘက်ကရောဘာတွေပြန်ရတယ်လဲဆိုတော့အဲ့ဒီညီငယ်ကရီရီမော့မော့နဲ့ကျွန်တော်ကိုပြန်ပြောပါတယ်ကျွန်တော်ရတာကတော့ပီတိပေါ့ဗျာလူမှုကွန်ရက်ရေးလုပ်တယ်ဆိုတာကကောင်းတာလုပ်တယ်လို့ဆိုပေမဲ့လည်းအစဲလဲခံရတာပဲအကိုကြီးဟာဖွဲ့တွင်းမှာလည်းသဘောထားမတိုက်ဆိုင်မှုတွေမတူညီတာတွေနဲ့စိတ်ပျက်စရာကောင်းတဲ့ချိန်တွေလည်းရှိခဲ့တာပါပဲဒါပေမဲ့ကျွန်တော်ကျင်တတ်ပါတယ်ကျွန်တော်ကလှုပ်ချင်နေတာကိုအဲ့လိုပြောတော့ကျွန်တော်အတွေ့အကြုံဝင်လာပါတယ်ဒီလိုလူမျိုးတွေကျွန်တော်တိုင်းပြည်မှာများများလိုအပ်တာမှန်ပါတယ်ဒါပေမဲ့ပီတိဖြစ်နေုံနဲ့တော့မလုံလောက်ပါဘူးဒါဟာတကယ်အပြောင်းလဲတစ်ခုဖြစ်ပါတယ်လူငယ်တွေရဲ့စိတ်နေသဘောထားအပြောင်းလဲဆိုရင်ပုံမှန်ပါတယ်1988ခုနှစ်ကျွန်တော်လူငယ်ဘော့ကအချိန်တွေနဲ့ပြန်ပြီးနှိုင်းရှင်ကြည့်မိပါတယ်တကူအကြောင်းသားအများစုဟာအပျော်ဘက်ကိုလိုက်တာများနေတယ်လို့လူကြီးတွေကယူဆနေတဲ့အချိန်မျိုးဖြစ်ခဲ့ပါတယ်ဒါပေမဲ့တမိုင်းကပေးလာတဲ့တာဝန်တွေကိုအဲ့ဒီအကြောင်းသားတွေရဲ့ပခုံးပေါ်ရောက်လာတဲ့အခါမှာအပြည့်ဝတာဝန်ယူသွားကြတာကိုလည်းတွေ့ရပါတယ်။ကျွန်တော်နဲ့စကားပြောနေတဲ့ညီငယ်ကကျွန်တော်ထက်အသက်20ကျော်ငယ်ပါတယ်။သူဖြတ်တန်းရတဲ့ကာလတွေဟာစစ်အစိုးရရဲ့ပုံစံသွင်းအုပ်ချုပ်မှုအောက်မှာဖြစ်ပါတယ်။ကမ္ဘာနိုင်ငံရေးအတွေ့အခေါ်တွေနဲ့ဝေးတဲ့ရက်မှာထားပြီးခိုင်းတဲ့အလုပ်ကိုသာလုပ်တတ်ဖို့ပညာတွေသင်ပေးပါတယ်။ဒီတော့လူငယ်တွေဟာတခုခုလှုပ်ချင်ပြီဆိုရင်နိုင်ငံရေးနဲ့ဝေးတဲ့နေရာကပဲလှုပ်ချင်ကြတာဟာမဆန်းပါဘူး။ကျွန်တော်အရင်ကတင်ပြခဲ့ဘူးသလိုပဲ2008ခုနှစ်နာဂစ်မွန်တိုင်းကိုအကြောင်းပြုလို့လူငယ်တွေဟာပရိတ်တစိတ်တွေပြန်လည်နိုးထလာပါတယ်။စစ်ဆွေးရခဲ့တဲ့လျှောက်လုံးအမျိုးသားရေးကြီးကြပ်စံအောက်မှာဘာမှမသိညာမှမသိလိုက်လုံနေရတာနဲ့ဆိုင်ရင်ကိုယ်စေတနာလျောက်ဒုက္ခရောက်နေသူတွေကိုတလုံးတစုံကူညီပေးလိုက်ရတာကမှစိတ်ချမ်းသာစရာကောင်းတယ်ဆိုတဲ့အတွေ့အမျိုးလူငယ်တွေဝင်လာကြပါတယ်။တကယ်တော့ကျွန်တော်တို့မြန်မာလူမျိုးတွေဟာအမှန်တရားကိုသိတဲ့ပညာကိုတန်ဖိုးထားတတ်ပြီးပရိတ်တစိတ်ရှိတဲ့လူမျိုးတွေဖြစ်ပါတယ်။ဒါတွေကိုနှစ်ပေါင်းများစွာဖိနှိပ်ချိုးနှိမ်ခံခဲ့ရတဲ့အတွက်ကိုကျိုးစီဝါပဲကြည်နေကြတဲ့လူမျိုးတွေဘဝကိုရောက်သွားခဲ့ကြရတာပါလူမျိုးရေးလုပ်ငန်းတွေကိုပြန်ပြီးလုပ်ကင်လာကြတဲ့အခါမှာအဖိနှခံပြည်သူတွေဟာလည်းပြန်ပြီးနှိုးကြလာကြပါတယ်ဒါဟာတကယ့်ကိုအပြောင်းလဲတစ်ခုပါတိုင်းပြည်ရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲဖို့အတွက်တာဆူလာကြတဲ့သဘောပါပဲဒီနေရာမှာအာဏာရှင်တွေရဲ့ခွဲခြားအုပ်ချုပ်ရေးဗျူဟာအရလူမျိုးရေးအသင်းဖွဲ့တွေဟာလူမျိုးရေးကိုပဲလုပ်ပါနိုင်ငံရေးနဲ့မပတ်သက်ပါနဲ့လို့ဆိုပါတယ်ဒါကိုလက်ခံတဲ့လူတချို့ကနိုင်ငံရေးနဲ့လူမျိုးရေးဘာမှမဆိုင်သူမျိုးနေဖို့ကြိုးစားလာကြပြန်ပါတယ်ကျွန်တော်ကလူမှုရေးသမားစစ်စစ်ပါနိုင်ငံရေးနဲ့မပတ်သက်ပါဘူးဆိုတဲ့စကားမျိုးတွေတွင်တွင်သုံးလာကြပါတယ်တကယ်တော့ဒီစကားရဲ့နောက်ွယ်မှာအကြောက်တရားတွေမကုံသေးဘူးဆိုတဲ့သဘောပါပဲလူမှုရေးနဲ့နိုင်ငံရေးဟာဒင်းကားစီရဲ့ခေါင်းနဲ့ပန်းလို့ပါပဲ88မျိုးဆက်ငင်းချင်းရဲ့ပွင့်လင်းလူဖွဲ့စည်းကခေါင်းဆောင်ဖြစ်တဲ့ကိုမင်းကိုနိုင်ကတော့ဒါနဲ့ပတ်သက်ပြီးအခုလိုပြောပါတယ်လူမှုရေးဆိုတာကနိုင်ငံရေးအသေးစားနိုင်ငံရေးဆိုတာကလူမှုရေးအကြီးစားဖြစ်ပါတယ်တဲ့မှန်ပါတယ်ဒီကနေ့လူငယ်တွေဟာလူမှုရေးလုပ်ငန်းတွေကိုလုပ်ကင်ရင်ပီတိခံစားနေရတဲ့အနေထားမှာပဲရပ်မနေကြပဲနိုင်ငံအပြောင်းလဲဖြစ်ဖို့အတွက်နိုင်ငံရေးမှာပါပါဝင်ပတ်သက်ဖို့ကျွန်တော်တိုက်တွန်းချင်ပါတယ်ဒါဟာ နိုင်ငံရေးပါတီတစ်ခုခုကိုဝင်ရမယ်လို့ဆိုလိုတာမဟုတ်ပါဘူးလူမှုရေးနဲ့နိုင်ငံရေးခွဲခြားခံထားရတဲ့အခြေအနေကရုံထွက်ပြီးဒီကနေ့လုံသမျှကင်သမျှဟာပြည်သူ့ဘဝတိုးတက်မြင့်မားဖို့သူများနိုင်ငံရေးနဲ့ရှင်လိုက်ရင်တို့လူမျိုးတွေဟာအောက်ကျနောက်ကျကြံနေကြတဲ့မျိုးမဖြစ်ဖို့အတွက်လူငယ်ရဲ့စင်နာကိုပြတ်တတ်ဖို့လိုပါတယ်အဲ့လိုစင်နာတွေကိုပြတ်တတ်ကြရင်ကမ္ဘာမကြီးမြန်မာပြည်ကြီးတည်ဆောက်နိုင်ကြပါစေကျေးဇူးတင်ပါတယ်ကျွန်တော်ချင်းမီပ
ါ